မိသားကိုအယုံကျင်းဖို့အတွက်စိတ်တမှာစိတ်တစ်ဆင်ရေးကဏ္ဍတည်ထောင်ထားတာကြားလာပါပြီ။ဒီကဏ္ဍဟာစိတ်တရဲ့တည်နဲ့ပြင်ကျင်းရေးကဏ္ဍဖြစ်ပါလေ။ဒါကြောင့်စိတ်အာဏာသိမ်းတဲ့အခါတိုင်းအခြားတည်ကဏ္ဍတွေကိုချုပ်ကင်ဖို့စိတ်တကကြိုးပမ်းပါလေ။လွန်ခဲ့တဲ့ဖေဖော်ဝါရီလ၁ရက်နေ့မနေ့ကလည်းစက်တွေကုမ္ပဏီတွေကိုအရင်ဆုံးဝင်စီးပြီးအင်တာနက်ကိုဖြတ်တောက်ပြတဲ့အတွက်90ရာခိုင်နှုန်းလောက်အဆက်အသွယ်ပြတ်သွားပါတယ်။ဘန်လုံကစီးပွားရေးနဲ့ကုန်ဆုံးလုပ်ငန်းတွေပါအခက်အခဲပြစ်ကုန်တာမို့ညနေပိုင်းမှာအင်တာနက်ပြန်ဖွင့်ပေးရပါတယ်။နောက်တစ်နေ့မှာကျန်းမာရေးဝန်ထမ်းတွေက Facebook ကနေအာဏာပြန်ရေးလှုပ်ရှားမှုကိုစတင်လိုက်တာအခုတည်းအချိန်ရနေတုန်းဖြစ်ပါလေ။အဲ့ဒီအချိန်ကစပြီးစစ်သားနဲ့အရတားရဲ့ online စစ်ပွဲစတယ်လို့ပြောနိုင်ပါလေ။MPT နဲ့ Telinor လို့စက်တွေကုမ္ပဏီကြီးတွေကိုချုပ်ကင်နိုင်ရင်အပေါ်သေးရမယ်လို့စစ်တပ်ကယူဆပါတယ်။ဒါပေမဲ့ဒီကုမ္ပဏီကြီးတွေမပါပဲအင်တာနက်သုံးနိုင်တဲ့ VPN Virtual Private Network ကိုအရတားတွေကပြောင်းသုံးပါလေ။စစ်အာဏာသိမ်းတဲ့အပတ်မှာ VPN သုံးသူဥယျာဉ်အစာပေါင်း50ကျော်တိုးပွားသွားကြောင်းသိရပါတယ်။
online တိုက်ပွဲမှာအရေးနိမ့်မဲ့အလားအလာတွေပေါ်လာတဲ့အခါမှာအင်တာနက်တစ်ခုလုံးကိုပိတ်ပစ်ဖို့စစ်တပ်ကဆုံးဖြတ်ပါတယ်။အင်တာနက်သုံးသူ25သန်းရှိရာက6သိန်းအထိကြာဆင်းသွားပါတယ်။စစ်မှုထမ်းတွေအဖြစ်မှန်ကိုမသိနိုင်အောင်ယူရပြီးလုတာလို့လည်းပြောကြပါတယ်။အင်တာနက်မရတာဟာဒီမိုကရေစီရေးလှုပ်ရှားမှုကိုလည်းထိခိုက်စေပါတယ်။တချို့ဒေသတွေမှာဆိုရင်ဆက်သွယ်လို့မရတဲ့အတွက်ကန့်ကွက်ဆန္ဒပြပွဲတွေရပ်ဆိုင်သွားပါတယ်။ဒါပေမဲ့လူမှုကွန်ရက်မှာစုံစမ်းနိုင်တဲ့စွမ်းရည်စစ်တပ်ဘက်မှနည်းပါးတာကြောင့်ထွေအုပ်ဌာနတွေဟာရက်ွက်ဒလန်ခေါ်တည်င်းပေးကိုသုံးလာရပါတယ်စစ်တပ်မှာရုရှားပြန်စစ်ဗိုလ် 9,000 ကျော်ရှိတယ်ဆိုပေမဲ့အတက်ပညာမှအရတားကိုမမှီသေးဘူးလို့ဆိုပါတယ်စစ်တပ်ကိုမုန်းတီးနေကြတဲ့ကျွမ်းကျင်သူအရတားတွေဟာစစ်တပ်မှာအလုလုမှမဟုတ်ပါဘူးစစ်တပ်ဟာ VPN ကိုကန့်တတ်ဖို့ကြိုးပမ်းနေပါတယ်
VPN Virtual Private Network ကိုသုံးခြင်းရင် online မှာဝယ်ယူရပါလိမ့်မယ်။ငွေချေတဲ့အခါ credit card ကိုသုံးရတာမို့မြန်မာပြည်မှာလူတိုင်းလက်နက်မမီရဲ့ကိစ္စဖြစ်ပါလေ။ဒါကြောင့်လူသုံးများတဲ့အခါမဲ့ VPN ကိုကန့်တတ်ဖို့စစ်တပ်ကကြိုးပမ်းနေကြောင်းပေလ18ရက်နေ့ထုတ် ICG International Crisis Group အစီအခံစာမှာပေါ်ပြပါတယ်။မြန်မာပြည်မှာသုံးနေတဲ့အခါမဲ့ VPN 3ခုရှိပါတယ်။ExpressVPN, GovVPN နဲ့ GoingVPN ဖြစ်ကြောင်း EIN Presswire တွင်မှာပေါ်ပြထားပါတယ်။အခမဲ့ VPN ကိုစိတ်ချလက်ချသုံးနိုင်မှုအလွန်အရေးကြီးပါလေ။ဒါလို့ဖြစ်လာအောင်ဒီမိုကရေစီလိုလားတဲ့အစိုးရတွေကကူညီပေးတယ်လို့လည်းမြင်ရပါတယ်
။ပြည်သူလူထုရဲ့ဆက်သွယ်မှုကိုစစ်တပ်ကကြားဖြတ်နားထောင်ဖို့ကြိုးပမ်းတာဟာ NLD အစိုးရလက်ထက်ကတည်းကဖြစ်ကြောင်းမေလ19ရက်နေ့ထုတ် writer သတင်းဆောင်ပါးမှာပေါ်ပြပါတယ် NLD အစိုးရရဲ့နောက်ဆုံး budget စာရင်းမှာတယ်လီဖုန်းကြားပြတ်နားထောင်တဲ့ပစ္စည်းဒေါ်လာ4သန်းဖို့ပါဝင်နေတယ်လို့ဆိုပါတယ်အာဏာပိုင်မှာတရားဝင်ကြားပြတ်နားထောင်ခွင့်ရှိတယ်ဆိုတဲ့အယူအဆဖြစ်ပါတယ်အခုတော့ကြားပြတ်စနစ်တစ်ခုလုံးစစ်တပ်လက်ထက်ရောက်သွားပြီဖြစ်ပါတယ်တယ်လီဖုန်းခေါ်တဲ့အခါကိုခေါ်တဲ့နံပါတ်ကိုမရောက်ပဲအခြားနံပါတ်တစ်ခုကိုရောက်သွားတာဟာကြားပြတ်ခံရတဲ့လက္ခဏာတွေဖြစ်ပါလေကိုကဖုန်းခေါ်တဲ့အခါမှာခေါ်တဲ့အတန်မကြားရပဲဖုန်းချိတ်ဆက်မိသွားတာဟာလဲကြားပြတ်နားထောင်ခံရတဲ့လက္ခဏာဖြစ်တယ်လို့ဆိုကြပါတယ
်ဆရာနာရှင်ဟာအမိတ်ချုပ်ပြီးအင်တာနက်ကိုပိတ်ပင်ကန့်တတ်တဲ့နည်းနဲ့သာအွန်လိုင်းစစ်ပွဲဆင်နွှဲနေပါတယ်ဒါလို့လောက်တာဟာကိုအတကိုစုကိုရှုကိုပတ်ဖြစ်လာပြီးစစ်တပ်အချင်းချင်းဆက်သွယ်ရမှာခက်ခဲလာနိုင်ပါတယ်အရတားကတော့အင်တာနက်ကိုကြော်သွားပြီး VPN ကိုသုံးနေတဲ့အတွက်လူထုတိုက်ပွဲအရှိန်မတေအောင်လုပ်ထားနိုင်ပါတယ်။ဖျော့ဝက်ကုတ်ကိုသုံးတဲ့စာပေးစာယူ software စနစ်ဟာအင်တာနက်ကန့်သတ်မှုကိုကြော်လွှားနိုင်ပါတယ်။ဒီနည်းကိုပုံမကောင်းမှုပြီးလုံခြုံစိတ်ချရအောင်ပြည်ပကကူညီတာဟာကာကွယ်ရေးတာဝန် R2B ဖြစ်ပါတယ်။ဒါကြောင့်မို့စစ်ကောင်စီကိုအင်တာနက်မဖိတ်ဖို့ပန်းကြားနေတဲ့အစားအစွမ်းတက်တဲ့ VPN ကိုလူတိုင်းသုံးနိုင်အောင်ဒီမိုကရေစီလိုရတဲ့အဖွဲ့အစည်းတွေကလှုပ်ဆောင်တဲ့လို့ International Crisis Group ကအကြံပေးထားပါတယ်။အကောင်းဆုံး VPN တွေဟာ not VPN, Subscribe VPN, Express VPN, Versatile VPN, Cyber Ghost VPN, IP Venice VPN, Anonymous VPN, Firepower VPN, Veteran VPN, Sara VPN, Company Tech Limited website ma phaw pya da ba le. Da re a long a kha me tou nai aw lou pei nai da ha, Democracy Yee ko chu ni da phit ba le.